Bueno, Menega, Mientane Patepiro, Sensen Pipongo, Biojageva, Valino, Witi, Lucora, Witi, Semave. စိတ်ညင်းတဲ့အခါမှာစိတ်အစဉ်ဖြစ်တာပေါ့စိတ်လျှောက်မျိုးတွေကမြင်သည့်စိတ်ကြားသည့်စိတ်နားသည့်စိတ်စားသည့်စိတ်ပေါ့တည်သည့်စိတ်ကြံသည့်စိတ်ဆိုရယ်ဒီစိတ်လျှောက်မျိုးမဖြစ်တဲ့အခါမှာမနေ့ကပြောခဲ့တဲ့ဘဝင်ကစိတ်တာဆိုရယ်ဘဝင်စိတ် ဖြစ်နေတာပဲတခြားလုံးအဲ့လိုဘဝင်စိတ်ဖြစ်နေတဲ့အခါမှာမျက်စိထဲမှာအဆင်းရောက်လာပြီးတော့ထိခိုက်ပြီးဆိုလို့ရှိရင်အဲ့ဒီခုနကဘဝင်စိတ်အစဉ်ပြတ်ပြီးတော့ စင်ရင်တဲ့စိတ်ဖြစ်ပေါ်လာတယ်။မနေ့ကလည်းပြောခဲ့ပါတယ်။အဲဒီစင်ရင်တဲ့စိတ်ဖြစ်ပြီးရင်အဲဒီစင်ကိုတိတဲ့မြင်သိစိတ်ဖြစ်ပေါ်လာတယ်။သူစက္ခုဝိညာဏစက္ခုဝိညာဉ်စိတ်လို့ခေါ်ပါတော့။အဲဒီမြင်သိစိတ်ဖြစ်ပြီးရင် တံပတိစနအဲ့ဒီအရှင်းကိုလက်ခံတဲ့စိတ်ဖြစ်ပေါ်လာတယ်။အဲ့ဒီစိတ်ဖြစ်ပြီးရင်တန်တေရဏစုံစမ်းတဲ့စိတ်ဖြစ်ပေါ်လာတယ်။ဘာပါလိမ့်မလဲလို့စုံစမ်းတဲ့သဘောပါပဲ။အဲ့ဒီစုံစမ်းတဲ့စိတ်ဖြစ်ပြီးရင်ဝတ္တပနစုံဖြတ်တဲ့စိတ်ဖြစ်ပေါ်လာတယ်။
အဲဒီဝုထောကချစ်စရာမုန်းစရာကြီးညိုစရာတနာစရာစသည်ဖြင့်ဆုံးဖြတ်လိုက်သည့်အာလျော်စွာချစ်တဲ့မုန်းနဲ့အကုသိုလ်ဇောစိတ်ကြီးညိုတနာတဲ့ကုသိုလ်ဇောစိတ်စသည်ခုနှစ်ကြိမ်တိုင်တိုင်ဖြစ်ပြီးတော့သွားပါတယ်။အဲဒီကုသိုလ်ဇောပေါ့လေအတုံးမအကုသိုလ်ဇော ခုနှစ်ကြိမ်ဖြစ်ပြီးတဲ့နောက်မှာအဲ့ဒီဇောရဲ့အာယုံကိုအာယုံပြုတ်ပြီးတော့လိုက်ဖြစ်တဲ့တရားရမဏလို့ခေါ်ပါတယ်။ဗမာလိုကတရားယုံစိတ်လို့ပြန်လိုက်တာပါပဲ။တရားရမဏစိတ်နှစ်ကြိမ်ဖြစ်တယ်။အဲ့လိုနှစ်ကြိမ်ဖြစ်ပြီးတဲ့အခါမှာစောစောကပြောခဲ့တဲ့ ဘဝင်စိတ်တည်ချာခံပြီးတော့ဖြစ်သွားပါတယ်။အဲမြင်ရတဲ့ခိုက်တန်လေးမှာစိတ်ချိန်မောင်းဘယ်နှခုရှိတယ်ဆိုလို့ရှိရင်16ချိန်ဖြစ်ပြီးတော့သွားပါတယ်။အဝိဇ္ဇာစိတ်ကစပြီးတော့နောက်ဆုံးတရားယုံထိအောင်ပေါ့လေစိတ်16ချိန်ဖြစ်ပါတယ်။ အဲ့ဒီစလေးချိန်လုံးဟာအရှင်ပရမတ်ကိုအာယုံပြုတယ်တဲ့ပညာကိုအာယုံပြုသေးဘူးအရှင်ပရမတ်ကိုပဲအာယုံပြုသေးတယ်အဲ့တော့ဒီခိုက်တန့်လေးမှာမြင်တယ်လို့ရှုမှတ်နိုင်ရင်ဒီရှုမှတ်တဲ့စိတ်ဟာပရမတ်တင်ပဲတည်ပြီးတော့သွားနိုင်တယ်တဲ့ ပရမတ္ထသဘောတရားတွေပဲတည်ပြီးတော့သွားနိုင်တယ်အဲ့တော့အဲ့ဒီဇောကစပြီးတော့ပေါ့လေမြင်တဲ့အခါမှာဆိုလို့ရှိရင်ဟောတော်ကချစ်စရာမုန်းစရာစသည်ဖြင့်ဆုံးဖြတ်လိုက်တဲ့အတိုင်းလောဘဒေါသစတဲ့အကုသိုလ်စိတ်တွေပဲ အဖြစ်များပါတယ်တာမန်ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့သူတော်ကောင်းစိတ်ရှိတဲ့သူတွေသို့မဟုတ်ကုသိုလ်ဖြစ်ရေးကိုအလေးပြုနေတဲ့သူတွေမှာဆိုလို့ရှိရင်တော့ဟုတ်တော်စိတ်ကကြီးညိုစရာပေါ့တဏှာစရာစသည်ဖြင့်ဆုံးဖြတ်လိုက်တဲ့အတိုင်ကုသိုလ်ဇောတွေဆက်ပြီးတော့ဖြစ်သွားပါတယ်အဲ့လိုဖြစ်ပြီးတော့သွားတဲ့အခါမှာကုသိုလ်ဇောဆိုရင်လည်းပဲရှုမှတ်ရတာပါပဲအကုသိုလ်ဇောတွေဖြစ်သွားရင်လည်းပဲရှုမှတ်ရတာပါပဲအဲ့လိုရှုမှတ်သွားလို့ရှိရင်တော့ပညာရှိမရောက်ဘဲနဲ့သဘောမှန်တွေကိုသိပြီးတော့ယုံနာလေးရဲ့သဘောမှန်ကိုသိပြီးတော့ပေါ့အနေစာဒုက္ခအနတ္တစသည်ပေါ့လေဖြစ်ပြီးတော့ဝိပဿနာဉာဏ်နေဖြစ်ပြီးတော့သွားနိုင်ပါလေခုနကပြောခဲ့တဲ့ပြောခဲ့တာကတော့မြင်သိတဲ့ဝိတ္တိစိတ်ဖြစ်ပုံပေါ့ကြားတဲ့အခါတည်းမှာလည်းပဲကြားသည့်တွေဝိတ္တိစိတ်အစဉ်ဖြစ်ပုံဒီတိုင်းပါပဲဒါပေမဲ့လို့ခုနကစက္ကုဝိညာဏဆိုတဲ့နေရာမှာတောတဝိညာဉ်စိတ်ဆိုတဲ့အဲ့ဒီစိတ်ကိုပြောင်းထည့်ရတာပေါ့အဝိဇ္ဇံစဉ်းဉင်းတဲ့စိတ်ပြီးတော့တောတဝိညာဉ်စိတ်နောက်ကစိတ်တွေအစဉ်အရတော့အတူတူပဲစိတ်14မျိုးပဲကြားတဲ့ခိုက်တံမှာနာတဲ့ခိုက်တံမှာလည်းပဲဒီစိတ်အစဉ်14မျိုးဖြစ်သွားတာခုနကစက္ခုဝိညာဉ်စိတ်ဆိုတဲ့နေရာမှာဃာဏဝိညာဏစိတ်ဃာဏဝိညာဉ်စိတ်ပြောင်းလိုက်လို့ရှိရင်နာခိုက်မှာဖြစ်တဲ့စိတ်အစဉ်14ပါ14ခုရပါအတူတူပါပဲအဲ့ဒီစက္ခုဝိညာဉ်နေရာမှာသောတဝိညာဉ်ဂါဏဝိညာဉ်ဇိဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ပေါ့ပြောင်းလိုက်လို့ဖြစ်ပြီးတော့သွားပါအဲ့လိုစိတ်အစဉ်ဖြစ်သွားတဲ့နေရာမှာခုနပြောခဲ့သလိုပဲဟောတော်စိတ်ကကောင်းတဲ့အနေတာယာတဲ့အနေနဲ့ဆုံးဖြတ်လိုက်ရင်အကုသိုလ်ဇောတွေဖြစ်သွားတာ။ကြီးညိုပွဲတဏှာပွဲစသည်ဖြင့်ဆုံးဖြတ်လိုက်ရင်ကုသိုလ်ဇောတွေဖြစ်သွားတယ်တဲ့။ဒိဋ္ဌိဒိဋ္ဌမတ္တံဘဝိတ္တိဆိုသလိုပဲသူတည်သူတ္တမတံဘဝိတ္တိကြားရခိုက်တံမှာလဲကြားယုံမြတ်တီအောင်ရှုမှတ်သွားရတယ်ခုနစိတ်အစဉ်14ပါးဟာသောတာဝိညာဉ်စိတ်နဲ့တော့စိတ်အစဉ်14ပါးဟာသူတို့လည်းပဲပရမတ်အတန်ရုပ်ကိုပဲအာရုံပြုသေးတယ်ပုဂ္ဂိုလ်တ attva စီမရောက်သေးပါဘူးယောက်ျားပဲမိန်းမပဲလူပဲနတ်ပဲစသည်ဖြင့်ပညာစီမရောက်ဘူးปรมัตติเนี่ยตีนี่แหละดิสิทธิ์ดิอายุปุ๊ดอะนี่ไข่ตะเลยมาชุบมัดแต่สิทธิ์เนี่ยย้ายได้รู้ชุบมัดไล่ยังย้ากาหญ่ามาเว้ยตีพี่แล้วตั้วได้คุณน่ะปัญญาสิไม่อยากพูดรู้สู้โหลนานเนี่ยไข่ตะมาแล้วเว้ยดีใจมั้ยนานยะได้นานติสิทธิ์บ่เนี่ยเนี่ยตะกว่าสิทธิ์14မျိုးအစင်းတိုင်းဖြစ်သွားတာပဲအဲ့တော့မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းတွေ့သည့်တိုင်းစိတ်ကိုစဉ်းစားဆန်ခြင်းဟာမြင်လိုက်တာနဲ့စိတ်ဒီဆက်လေးမျိုးစဉ်းစားတန်းဖြစ်သွားတာပဲအလုံးမြန်ပါတယ်ဒါမှပုဂ္ဂိုလ်ရဲ့ညာနဲ့မမြင်နိုင်ပါဘူးဖရာရဲ့ညာနဲ့မှမြင်ပြီးတော့ဟောထားတာဘုန်းကြီးတို့ကပြန်ပြီးတော့ဟောပြတယ်အဲ့ဒီခိုက်တံမှာရှုရတယ်လို့ဆိုရတာပေါ့အဲ့ဒီခိုက်တံမှာရှုနိုင်ရင်
ပညာရှိမရောက်ဘဲနဲ့ပရမတ်မှာပဲတည်တော့နောက်ကလောဘဒေါသစတဲ့ကိလေသာတွေမဝင်ရောက်နိုင်ဘူးတဲ့ကိလေသာတွေကင်းပြီးတော့သွားတာကိလေသာတွေကိုပယ်တတ်ပြီးတော့သွားတယ်လို့ခေါ်ရဟဲ့ကြားလိုက်ပါအခုဘုန်းကြီးတို့ပြောခဲ့တဲ့အတိုင်းမြင်သည့်ပြီးရင်ပြီးခြင်းပေါ့လေမြင်တယ်မြင်တယ်လို့ရှုမှတ်ပြီးသိဖို့ဆိုတာရှုမှတ်ကစားပုဂ္ဂိုလ်ယောဂီများမှာမလွယ်ပါဘူးအဲ့လိုမြန်မြန်မသိနိုင်သေးပါဘူးအဲ့လိုမသိနိုင်တဲ့အတွက်မြင်သိတာကိုပြန်ပြီးတော့ဆင်ញင်တဲ့ကြံသိတဲ့ဝိသိစိတ်ရှင်ဖြစ်တယ်နောက်ထပ်ပေါ့လေကြံသိတဲ့စိတ်ရှင်ဖြစ်တာပေါ့ကြံသိတဲ့စိတ်ရှင်ဖြစ်တာအဲ့ဒီစိတ်ရှင်မှာခုနကမြင်သည့်ဝိသိဆုံးသွားပြီးတော့မြင်သည့်တဲ့စိတ်ရှင်ဆုံးသွားပြီးတော့ဘဝင်စိတ်ပြန်ပြီးတော့ဖြစ်သွားတော့ပြီးတော့နောက်ကြံသိတယ်ဘာပါလိမ့်မလဲလို့ကြံတာပေါ့အဲ့ဒီကြံသိတဲ့စိတ်ရှင်တွေထပ်ပြီးတော့ဖြစ်ပါတယ်အဲ့ဒီကြံသိတဲ့စိတ်ရှင်မှာတော့အာဝိဇ္ဇနာဆိုတဲ့ဆင်ရင်တဲ့စိတ်ရဲ့ဇောရဲ့တရားယုံရဲ့လို့ဒီစိတ်တွေဖြစ်ပါတယ်အဲ့တော့ဆင်ရင်တဲ့စိတ်ရဲ့ဇောခုနှစ်ကြိမ်ရဲ့တရားယုံနှစ်ကြိမ်ရဲ့ဆိုတော့စိတ်အစဉ်10ခုဖြစ်ပြီးတော့သွားပါအဲ့ဒါကိုကြံသိစိတ်လို့ခေါ်ပါတယ်ဆင်ကျင်တဲ့ကြံသိစိတ်ပေါ့ဆင်ကျင်စိတ်ခေါ်မှာကြံသိတဲ့စိတ်ပေါ့ခုနကမြင်လိုက်တဲ့အရှင်းကိုမမှတ်နိုင်တဲ့အတွက်ကြောင့်ဒီဆင်ញင်တဲ့စိတ်အရှင်းထပ်ပြီးတော့ပြန်ဘာပါလိမ့်မလဲလို့ဆင်ញင်လိုက်တဲ့စိတ်ဖြစ်ပေါ်လာခုနအရှင်းကို तू ကဆင်ញင်တဲ့သဘောပါပဲအဲ့ဒီစိတ်အရှင်းဟာလည်းပဲပရမတ်ကိုပဲ तू အာရုံပြုသေးတယ်ခုနကမြင်ရတဲ့အရှင်းဆိုတဲ့ပရမတ်ကိုပဲအာရုံပြုသေးတယ်ပညာရှိမရောက်သေးဘူးအဲ့မှာဘာထူးတယ်ဆိုရင်ပိစုတ်ပန်နဲ့အတိတ်ကွာပါတယ်ခုနကမြင်သိတဲ့စက္ကုပညာစိတ်အရှင်ကဖြစ်စေပိစုတ်ပန်အရှင်ကိုသူအာရုံပြုတာအခုကြံသိတဲ့စိတ်အရှင်မှာတော့ခုနကဖြစ်ပြီးတော့ချုပ်သွားတဲ့အရှင်ကိုအတိတ်ဖြစ်သွားတာအတိတ်ပရမအရှင်ကိုအာရုံပြုတယ်။ဒါပိစုတ်ပန်နဲ့အတိတ်ကွာတယ်။ပရမဇဂုပုညေစိတ်အရှင်ဖြစ်တာနဲ့အခုကြံသိစိတ်အရှင်ဖြစ်တာပေါ့။ဒါပရမကြံသိစိတ်လို့ခေါ်ပါတယ်။အဲ့ဒီကြံသိစိတ်အရှင်ဟာလည်းပဲသူလည်းပရမကိုပဲအာရုံပြုသေးတယ်။ပညာရှိမရောက်သေးဘူး။အဲ့ဒီအခိုက်မှာလည်းပဲရှုမယ်ဆိုလို့ရှိရင်ရှုနိုင်လို့ရှိရင်ပရမကိုပဲသူမြင်ပါလေပညာရှင်မရောက်သေးဘူးပညာရှင်မရောက်သေးတဲ့အတွက်ကြောင့်နောက်ကလောဘဒေါသစတဲ့ကိလေသာတွေမဖြစ်နိုင်ဘူးအဲတော့ခုနဒီပထမကြံသိဝိသိစိတ်အရှင်မှာပေါ့လေအခိုက်အတန့်မှာရှုမှတ်နိုင်ရင်ပညာရှင်မရောက်သေးဘူးပရမတ်တင်ပဲတည်တယ်အဲဒီခိုက်အတန့်မှာမရှုမှတ်နိုင်ရင်ဒုတိယကြံသိတဲ့စိတ်အရှင်ထပ်ပြီးတော့ဖြစ်ပေါ်လာစေကရကွနာ10မျိုးပါဆင်ရင်တဲ့စိတ်ရဲ့ဇော9ကျင်းရဲ့တရားရဲ့2ကျင်းရဲ့ဒါဒုတိယကြံသိတဲ့ဝိသိစိတ်အရှင်ပဲအဲဒီဒုတိယကြံသိတဲ့ဝိသိစိတ်အရှင်မှာတော့ပညာရှိရောက်သွားပြီတဲ့ပုံသဏ္ဍာန်ပညာရှိရောက်သွားပြီပုံသဏ္ဍာန်ပညာပေါ့လူဆိုရင်လည်းလူပုံသဏ္ဍာန်ပေါ့အိမ်ဆိုရင်လည်းအိမ်ပုံသဏ္ဍာန်ပေါ့လေကားဆိုရင်လည်းကားပုံသဏ္ဍာန်စသည်ဖြင့်ပုံသဏ္ဍာန်ပညာရှိရောက်သွားတယ်ဒုတိယကြံသိတဲ့ဝိသိစိတ်အရှင်မှာပညာရှိရောက်သွားတယ်တတိယကြံသိတဲ့ဝိသိစိတ်အရှင်ကြတော့အမိတွေကိုပါသိပြီးတော့သွားတယ်ဒါကတော့လူပဲ
ဒါကတော့ယောက်ျားပဲဒါကတော့မိန်းမပဲဒါကတော့ဘသူပဲစသည်ဖြင့်အမည်ပညာတည်းစီပါရောက်သွားတယ်အဲ့ဒီကိုဘုံဒရံပညာအမည်ပညာစီရောက်သွားပြီဆိုလို့ရှိရင်တော့နောက်ကကောင်းတယ်မကောင်းဘူးပေါ့လေစတယ်လောဘဒေါသစတယ်ကိလေသာတွေနောက်ကလိုက်ပြီးတော့ဖြစ်လာတယ်လို့ဆိုရတယ်အဲ့တော့ဒီမှာဘုန်းကြီးတို့စိတ်အစဉ်၄မျိုးလို့ခေါ်ရတာပေါ့စိတ်အစဉ်၄မျိုးပရမမြင်သိတဲ့စိတ်အစဉ်ပြီးတော့ကြံသိတဲ့စိတ်အစဉ်၃ခုပရမကြံသိတဲ့စိတ်အစဉ်ဒုတိယကြံသိတဲ့စိတ်အစဉ်တတိယကြံသိတဲ့စိတ်အစဉ်လို့စိတ်အစဉ်၃မျိုးဖြစ်နိုင်တယ်အဲ့ဗြဟ္မကျန်သေးတဲ့စိတ်အစဉ်မှာရှုမှတ်နိုင်ရင်အမှန်ကိုသိပြီးတော့ဗြဟ္မကိုပဲသိပါသေးတယ်လို့ခေါ်ရတာပေါ့အဲ့ဒီမှာမရှုမှတ်နိုင်ဘူးဆိုရင်တော့ဒုတိယနဲ့တတိယကျန်သေးတဲ့ဝိတ္တိစိတ်ရောက်သွားလို့ရှိရင်တော့ပညာကိုရောက်သွားတယ်လို့ခေါ်ရပါတယ်အခုခွန်ကြီးတို့သတိပ္ပံဒေသနာတော့အရာပေါ့မြင်တိုင်းမြင်တိုင်းမြင်နေမြင်နေကြတိုင်းကြတိုင်းကြားတယ်ကြားတယ်စသည်ဖြင့်ပေါ့လေချက်ချင်းရှုမှတ်နေတာဟာအဲ့ဒီကြံသိတဲ့ဒုတိယဝိသိတတိယဝိသိဖြင့်ပညာလွဲမှားတွေကိုမရောက်အောင်လို့ရှုမှတ်နေရတာဒါပေမဲ့လို့အထုတ်ခါဇမာတော့တတိတို့ဓမာရီတို့ညာတို့အမကောင်းသေးတဲ့အတွက်ကြောင့်အမှန်တိုင်းမသိနိုင်သေးပါဘူးပညာစီရောက်သွားနိုင်ပါလေရိုးရိုးစားစားနဲ့ရှုမှတ်လာရင်ခုနပညာတွေကိုလုံမြောက်သွားမှာဖြစ်ပါလေဝိပဿနာယပဏဝဋ္ဌမာနာယတဲ့ဝိပဿနာယပဏဝိပဿနာဉာဏ်ဒီဝဋ္ဌမာနာယတွတ်တက်လာ ड़ी ရှိတော့ပွားများလာ ड़ी ရှိတော့အကူကလုံလဝိရိယနဲ့ရှုမှတ်ပွားများအထုတ်လာတဲ့ခါကျတော့အမှတ်ရတဲ့တတိကလည်းပဲအားကောင်းလာတယ်။အဲယောဂီတွေထင်ရှားနေတာပဲ။ယောဂါစားတော့ကတတိကအားမကောင်းတိတ်ထွက်တာပဲ။တော်တရားနည်းလောက်ကြတာတော့စိတ်ကလေးတင်းငြိမ်လာပုံတတိလင်းအားကောင်းလာပုံသူတို့လျှောက်တာပဲသူတို့တွေ့တာသူတို့မြင်တာလေးတွေလျှောက်တာဒါပါလေဝိရိယနဲ့စွတ်ဆက်ရှုမှတ်နေတဲ့အတွက်ကြောင့်တတိလေးတွေအားကောင်းလာတယ်ဆိုတာဒါထင်ရှားနေတာပဲယောဂီရဲ့တဏ္ဍာမှာထို့တူရဲ့အယုံမစွတ်ဆက်ပြီးတော့ကတ်ကြတဲ့သွားတဲ့တမာရီလည်းပဲဖြစ်လာတယ်ဆိုတာယောဂီကဖြစ်လာယောဂီကသိလာစိတ်ကလေးတည်ငြိမ်လာတယ်တမာရီလေးရလာတယ်ဆိုတော့အာထုတ်လာလေးလေးတတိတမာရီအာကောင်းလာလေးလေးဆိုတော့ညာကလည်းပဲဖြစ်ပြီးတော့လာတယ်အဲ့လိုအခါကျတော့ပညာတင်တမတကမိတ်တော်ပညာကိုလွန်မြောက်ပြီးတော့သွားတယ်ခန္ဓာကဘုံစံပညာတည်းအမိပညာတည်းမရောက်တော့တဘာဝေယေဝပရမတ္ထသဘောတရား၌သာလျှင်စိတ်တန်ရှုမှတ်တဲ့စိတ်သည်တိတ်တတိတည်ပါတယ်တဲ့ဒီအတ္တမရိယညာကောင်းလာတဲ့အခါကျတော့ပရမတ္ထသဘောတရားလေးတွေကိုပဲသိပြီးတော့လာတယ်ဆိုတာဒါထင်ရှားနေတာစူးဆိုင်မှတ်နေရင်တောက်ရင်တောက်တဲ့သဘောလေးကိုပဲသိတာပဲပုံသဏ္ဍာန်ပညာတွေမသိပါဘူးတင်းရင်တင်းတဲ့သဘောလေးသိတာပဲပူရင်ပူတဲ့သဘောလေးသိတာပဲနာရင်နာတဲ့သဘောလေးသိတာပဲရရင်လည်းရတဲ့သဘောလေးသိတာပဲအဲ့တော့သဘောတရားလေးတွေကိုသိပြီးတော့လာတယ်တဲ့အဲ့ဒါပရမတ်ကိုသိတယ်လို့ခေါ်တယ်သဘာဝဉာဏ်ဝပရမတ်တသဘောတရား၌သာလျှင်တိတ်တတိတည်ပါတယ်တဲ့အဲ့လိုတည်ပြီးတော့လာပါတယ်အဲ့ကြိုးစားရှုမှတ်လိုက်ကိုယ်တိုင်လာသိလာတာပဲယောဂီတွေမှာ အဲ့တော့ဘုန်းကြီးတို့ဝိပဿနာရှုတယ်ဆိုတာဒီယုံနာတရားတွေရဲ့တဘောမှန်ကိုသိအောင်ရှုရတာသူတို့ရဲ့တဘောကိုသိအောင်ရှုရတာတောက်ရင်တောက်တဲ့တဘောတင်းရင်တင်းတဲ့တဘောကိုယ်ရင်ကိုယ်တဲ့တဘောဆန့်ရင်ဆန့်တဲ့တဘောလှုပ်ရှားရင်လှုပ်ရှားတဲ့တဘောပူတဲ့တဘောအေးတဲ့တဘောအမှန်ကတော့ခန္ဓာကိုယ်ထဲမှာဒီသဘောတရားတွေရှိတာပါပဲသဘောတရားမျှပဲရှိတယ်ဆိုတော့မင်းကပြောခဲ့သလိုပညာလေ့ကျက်ခဲ့တာများတော့ပညာစီတန်းရောက်သွားတာရှုမှတ်ပါများလာတဲ့ခါကျတော့ခန္ဓာကပြောခဲ့တယ်တတိတမာတိညာအားတွေကောင်းလာတဲ့ခါကျတော့ဒီသဘောလေးတွေမြင်နေတော့ခန္ဓာပုံသဏ္ဍာန်ပညာတွေပျောက်ပြီးတော့သွားတာပဲပုံသဏ္ဍာန်တို့ကိုယ်ပုံသဏ္ဍာန်လို့ပြောက်ပြီးတော့သဘောတရားလေးနဲ့အာရုံနဲ့မှရောက်ပြီးတော့နေတာအဲ့ဒါဟာတကယ်ပရမအစ်စ်ကိုသိတယ်လို့ခေါ်ရဒါကြောင့်မို့သူတို့ရဲ့သဘောသူတို့ရဲ့အမှတ်သားပေါ့ဒါကိုမြင်အောင်ရှုရတာချက်ချင်းတော့မမြင်ဘူးကိုကဝိရိယစိုက်ပြီးတော့ရှုမှတ်လာမှဓမ္မရီတတိတမတိညာအားကောင်းလာမှဒီသဘောတရားလေးတွေကိုမြင်ပြီးတော့လာတော့သူတို့ကိုလက္ခဏာလို့ခေါ်ပါတယ်အမှတ်သားခေါ်တာပေါ့တဘာဝလက္ခဏာဆိုတာရုပ်တိုင်းနာမ်တိုင်းမှာရှိတဲ့သဘောတရားလေးတွေရှိတယ်တဲ့သဘောတရားလေးတွေရှိတယ်သူတို့ကိုတဘာဝလက္ခဏာလို့ခေါ်တယ်ဆိုကြပါစို့အများနားလည်တဲ့နေကြတယ်ပထဝီတို့အာဘောတို့တေဇောတို့ဝါယောတို့စတဲ့ဒါတွေဟာအမည်တွေပါပဲပထဝီဆိုတဲ့ဥစ္စာတွေပဲအမည်ပါပဲပညာပါပဲဒီပထဝီကိုယောဂီကရှုမှတ်နေတော့ခန္ဓာကိုယ်ထဲမှာမားတဲ့သဘောတွေတွေ့တယ်ပြောတဲ့သဘောလေးတွေတွေ့တယ်နူးညံ့တဲ့သဘောလေးတွေတွေ့တယ်အဲ့ဒါသူ့လက္ခဏာပဲသူ့အမှတ်သားပဲပထဝီရဲ့လက္ခဏာပထဝီရဲ့အမှတ်သားလို့ခေါ်တယ်သူ့ကိုတဘာဝလက္ခဏာသူ့ရဲ့အမှတ်သားလေးပဲဒီမာရာပြောတာနူးညံ့တာလေးကိုတွေ့တာဟာဒါပထဝီကိုတွေ့နေတာပဲတဲ့ဒါတပည့်တော်ပထဝီတက်ကိုရှုနေတယ်လို့ပြောစရာမလိုတော့ပူလာလေးကိုတပည့်တော်တွေ့တယ်ဆိုရင်ဆရာအသိပါနဲ့။ဟောဒီယောဂီကတကယ်ပရမအစ်စ်ကိုတွေ့နေတာပဲဆိုတာနားလည်တယ်။ခုနပထဝီတို့အာဘောတို့ကဘုဒ္ဓရာယာနဲ့ပြောတာအဲ့ဒါတကယ်တွေ့တာမဟုတ်ဘူး။တကယ်တွေ့တာကိုယ့်ကိုယ်ထဲမှာဖြစ်တဲ့မာရာပြောတာနုညာနာဆိုတဲ့သဘောလေးတွေ့မှတကယ်တဘာဝကိုတွေ့တယ်လို့ခေါ်တယ်ဘုရားဆက်ရှိမှကကြတော့ဖောင်းနာပင်နာမှတ်နေရင်မှတ်ကကြတော့ဘိုက်ပုံဒဏ်တွေ့ခြင်းလဲတွေ့ပါဒါကွာတတိတမာတိညာအမကောင်းသေးတယ်ကမှတ်ပါများလာရင်ဝမ်းမိုက်လေးစိတ်ဆိုင်ပြီးတော့ကြည်နေရင်ဘာတွေ့မလဲတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောရွေ့ရှားတဲ့သဘောလေးဟုတ်လားတွေ့တာခုနပုံဒဏ်ပညာတင်မတွေ့တော့အဲ့ဒါလက္ခဏာလို့ခေါ်တယ်တဘာဝခေါ်တယ်အဲ့ဒါဝါယောခေါ်တာပေါ့တောင်းတာတင်းတာလှုပ်ရှားတာရွေ့ရှားတဲ့ဥစ္စာဝါယောလို့ခေါ်ရတယ်သူ့ရဲ့အမှတ်သားသူ့ရဲ့လက္ခဏာပဲယောဂီကတောင်းတာတင်းတာလေးကိုတွေ့တယ်ဆိုရင်ဒါဒီယောဂီကတကယ်တဘာဝကိုတွေ့နေတာပဲဘာတဘာဝလဲဆိုရင်ဝါယောရဲ့တဘောလက္ခဏာကိုတွေ့နေတယ်ဆိုတာဆရာသမားကသိတယ်အဲ့လိုပြောတတ်ဖို့တရားလျှောက်တဲ့အခါမှာအရေးကြီးပါတယ်ရုပ်တည်းနာမ်တည်းဓာတ်တည်းပရမတ်တည်းလျှောက်ပြောနေအဲ့ဒါဘုသူတ္တနဲ့စိတ်ကူးနဲ့ပြောနေတယ်လို့ခေါ်ရသူတကယ်တွေ့တာမဟုတ်စိတ်ကူးနဲ့ပြောတာပေါ့သူတ္တမေယညာလို့ခေါ်အောင်သူတ္တမေယနဲ့ပြောတာရှုမှတ်တဲ့ယောဂီကသူတကယ်တွေ့တာပူတဲ့သဘောနဲ့တောက်တဲ့သဘောတင်းတဲ့သဘောလေးတွေ့တာအဲ့ဒါဟာ ဝါရောရဲ့တဘာဝလက္ခဏာကိုတွေ့တယ်လို့ခေါ်တယ်။ယောစီတာဖွဲ့စီတာဒါလေးတွေလည်းပဲတွေ့တာပဲ။တေဇောဆိုရင်ခုနကပူတာအေးတာနှွေးတာရှုမှတ်နေပူတဲ့သဘောလေးတွေတွေ့တာလည်းရှိတာ။ပူတဲ့သဘောလေးကိုစိုက်ပြီးတော့မှတ်နေပူတာလေးကိုသိနေတာ။ဒါတေဇောခေါ်တာပါပဲတဲ့။ခုနတေဇောဆိုတာအမိပဲ။တကယ်သိတာကခုနပူတဲ့သဘောလေးအေးတဲ့သဘောနှွေးတဲ့သဘောလေးကိုသိတာအဲ့ဒါဟာတကယ်ပရမတ်ပဲတေဇောရဲ့လက္ခဏာတေဇောရဲ့အမှတ်သားလို့ခေါ်ပါတယ်ရုပ်တိုင်းနာတိုင်းမှာဘုန်းကြီးတို့သူတို့ရဲ့အမှတ်သားလေးရှိတယ်ပထမဆိုရင်လည်းသူကိုယ်ပိုင်အမှတ်သားလေးပေါ့မာရာပြောတာနုညနာအာဘောဆိုရင်လည်းယူရှိတဲ့သဘောလေးဒါသူ့ရဲ့အမှတ်သားလေးပဲသူ့ရဲ့လက္ခဏာဒီသောဆိုရင်လည်းပဲပူတဲ့အေးတဲ့နှွေးတဲ့သဘောလေးဒါသူ့ရဲ့သဘောပါပဲ။ဝါရောဆိုရင်လည်းတောင်းတာတင်းတာလှုပ်ရှားတာလေးတွေသိနေ။အဲ့ဒါဝါရောခရာ။အဲ့လိုတဘာဝလေးတွေကိုသိနေတဲ့ဥစ္စာဟာဒါအတိမအမြင်မှပဲ။တမ္မာဒိဋ္ဌိလို့ခေါ်ပါတယ်။အမှန်တိုင်းမြင်တဲ့တမ္မာဒိဋ္ဌိ။တကယ်တဘောမှန်ကိုသိတဲ့အတိမအမြင်မှအဲဒီဥစ္စာမက်ခင်ခေါ်တာပါပဲတမာဒိဋ္ဌိမက်ခင်ဆိုတာအမှန်တိုင်းမြင်တဲ့တမာဒိဋ္ဌိလို့ခေါ်တာအဲဒီသဘောလေးတွေသိအောင်စူးစိုက်ပြီးတော့ရှုမှတ်ရတယ်အဲဒါရုပ်တိုင်းနာတိုင်းမှာသူတို့ရဲ့ကိုယ်ပိုင်အမှတ်သားလေးတွေရှိတယ်စိတ်ဆိုရင်လည်းပဲအာယုံကိုသိတဲ့သဘောလေးရတာစိတ်ပဲဒီအာယုံသိတဲ့သဘောလေးကသူ့စီမှာပဲရှိတယ်သူများမှတတ်ရှာလို့မရသူတို့ဒီပိုင်ဆိုင်တဲ့သဘောလေးကိုသဘာဝလက္ခဏာလို့ခေါ်ပါတယ်။အဲရှုပါများလာရင်တတိသမထဉာဏ်အားတွေကောင်းလာရင်သဘောမှန်တွေကိုသိလာရင်ဒါဝိပဿနာဉာဏ်တွေဖြစ်လာတယ်ဆိုတာကိုသဘောပေါက်ပြီးတော့ကြိုးကြိုးစားစားနဲ့ရှုမှပွားများအထုတ်လာရင်တွေ့နေရတာပဲယောဂီထင်ရှားနေတာ။အဲလိုကြိုးစားပြီးတော့ရှုမှတ်တာတိပ္ပဏိယရှုမှတ်လာတော့အမှန်အတိုင်းမြင်တဲ့တဘာတရားတွေကိုမြင်တဲ့အမှန်တိုင်းမြင်လာတော့ခုနပညာတရားတွေကိုလွန်မြောက်ပြီးတော့သွားပါတယ်တဲ့အဲဒီနေ့တော့တော့ကြောင်းဆိုမနေ့ကညမှာဆက်ပြီးတော့ဟောကြတော့ဘုရားတော်ကနာကြားရတဲ့ဓမ္မသဝနာကုသကံစေရနာသူအပြင်ဒါရုခန္ဓောပမတုတ်တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသိုလ်ကံစေရနာဘုန်းကြီးဗမာလိုမိပေးထားတဲ့ရှုမှတ်ပွားလျင်နိဗ္ဗာန်ဝင်ဆိုတဲ့တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသိုလ်ကံစေရနာစောက်ရှောက်ထင်းထင်းကြားရတဲ့သီလကုသိုလ်ကံစေရနာထက်တန်တဲ့ဒရာတရားနဲ့ကြိုးကြိုးစားစားရှုမှတ်ပွားများအထုတ်နေကြရတဲ့ဘာဝနာကုသကံစေရနာတို့ကြောင့်မိမိတို့လိုလားတဲ့တမာရီပညာတရားတွေမိမိတို့လိုလားတဲ့ဝိပဿနာဉာဏ်အရိယာမဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ရင်မျက်မှောက်ပြုနိုင်ကြပါစေလို့ကြေကြာရင်းနဲ့ဒီအဆုံးသတ်ပါ